Telegram လူမှုကွန်ရက်ပေါ်မှာအသုံးပြုသူတွေကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ကုမ္ပဏီအကြီးအကဲမှတာဝန်ရှိတယ်ဆိုတာဟာလုံးဝအထိပ္ပယ်မရှိဘူးလို့ဒီကုမ္ပဏီအကြီးအကဲရဲ့ရှေ့နေကပြောကြားလိုက်ပါတယ်။သူနဲ့ဓာတ်ရိုက်ဒါမှမဟုတ်သွယ်ဝိုက်သက်ဆိုင်ခြင်းမရှိတဲ့လူမှုကွန်ရက်ပေါ်ကရာဇဝတ်မှုတွေမှာလူမှုကွန်ရက်လုပ်ငန်းအကြီးအကဲဒီ Pavel Durov ရဲ့ပတ်သက်နိုင်တယ်ဆိုတဲ့ထင်မြင်ချက်တွေဟာလုံးဝအထိပ္ပယ်မရှိဘူးလို့ရှေ့နေကပြောလိုက်တာပါ။Telegram ပေါ်မှာတရားမဝင်ငွေလွှဲမှုခလင်းငယ်တွေပေါ်လိမ်မဲဆိုင်ရာနှိုင်းထက်စီးနှင်းလုပ်နေတဲ့ပုံတွေဖော်ပြမှုမူရစေမှောက်ခိုကူးမှုတွေလုပ်နေတာတွေအမှပူပေါင်းကြံစီပါဝင်နေတယ်ဆိုတဲ့ဆက်ဆွဲချက်နဲ့ပြင်သစ်အစိုးရကအမှုဆောင်အရာရှိချုပ် Pavel Durov ကိုအမှုဖွင့်စုံစမ်းနေပါတယ်။ငွေကြေးခဝါချမှုတရားရေးဆိုင်ရာအာဏာပိုင်တွေကပူပေါင်းဆောင်ရွက်ဖို့ငင်းဆန်မှုတွေနဲ့လည်းသူ့ကိုစုံစမ်းစစ်ဆေးနေပါတယ်။ပြီးခဲ့တဲ့စနေနေ့ကပါရီလေစိတ်မှာဖမ်းခံခဲ့ရပြီးရဲချုပ်မှာ၄ရက်စစ်ဆေးခံခဲ့ရတဲ့ Durov ကိုအာမခံငွေဒေါ်လာ $5.6 တန်းရဲကိုတပတ်နှစ်ကြိမ်သတင်းပို့ရမယ်ဆိုတဲ့ကတိနဲ့အာမခံနဲ့လွှတ်ပေးထားပါတယ်။ Telegram အနေနဲ့ EU ဥရောပသမဂ္ဂရဲ့ Digital ဆိုင်ရာစည်းကမ်းဥပဒေတွေနဲ့အညီလိုက်နာဆောင်ရွက်နေတယ်လို့လည်း Durov ရဲ့ရှေ့နေကပြောပါရရှင်။